မြန်မာနိုင်ငံမှာရိုဟင်ဂျာတွေအတွက်အခြေခံလူ့အခွင့်အရေးကိုတော့မပေးဘဲညှင့်တယ်ခဲ့တာနှစ်ပေါင်း30ကျော်ကြာနေပြီလို့အမေရိကန်အောက်လွတ်တော်နိုင်ငံကြီးရာကော်မတီဥက္ကဋ္ဌကယ်လီဖိုးနီးယားပြည်နယ်အောက်လွတ်တော်မှ Ed Rice ကပြောပါတယ
် Last year this ethnic cleansing reached new horrific levels the Burmese military drove 7
လူစုလိုက်ခင်းတဲ့ရှာမှုကပြီးခဲ့တဲ့နှစ်မှာထိတ်တန့်ပွဲအဆင့်ရောက်သွားပါတယ်မြန်မာစစ်တပ်ဟာရိုဟင်ဂျာ9သိန်းကိုသူတို့နေရင်တွေကနေမောင်းထုတ်လော်ရီကိုမီးရှို့အမျိုးမျိုးတွေကိုမရင်ကျင်ပြီးလူထောင်ပေါင်းများစွာကိုတတ်ခဲ့ပါတယ်ထွက်ပြေးတဲ့လူရင်းသားတွေကိုမြန်မာတပ်မတော်ကမင်းတို့ရွာတွေကိုအမုန့်ချေပစ်တယ်လို့ပြောတဲ့အတိုင်းတကယ်ပဲလုခဲ့ကြပါတယ်လို့ကော်မတီဥက္ကဋ္ဌ Ed Rice ကပြောပါတယ် Burma Act 2018ဥပဒေမူကြမ်းတစ်ရပ်ကိုအောက်လွတ်တော်နိုင်ငံရေးကော်မတီကတာတာလေးနေမှာအတည်ပြုကြောင်းကျင်းလာတဲ့အချိန်တွင် Ed Rice ကလည်းပြောသွားတာပါလူရင်းသားတွေကိုတတ်ဖြတ်ခဲ့ကြတဲ့မြန်မာစစ်တပ်အကြီးအကဲတာဝန်ရှိသူတွေကိုလူရဲ့ကိုတာဝန်ခံစီကိုဒီဥပဒေမူကြမ်းနဲ့မှာတောင်းဆိုထားတယ်လို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်ဖို့လူသားစာနာမှုအကူအညီပေးဖို့တွေကိုခွင့်ပြုဖို့ရိုဝင်ဂျာရီပြန်လာနိုင်ရေးစီစဉ်ဆောင်ရွက်ဖို့နဲ့ရိုက်တာစတင်ထုတ်ပြန်ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုပြန်လည်ပေးဖို့စတဲ့အချက်တွေကိုလည်းမြန်မာအစိုးရကတောင်းဆိုထားပါတယ်